VOA American တန်ရုံးချုပ်ရှိရာ Washington DC အပါဝင် American ပြည်အောင်စုအရှိတ်ဘက်ခြမ်းမှာအခုတောက်ကြံနေညပိုင်းရောက်နေပြီဖြစ်ပြီးနှင်းတွေတဖွဲဖွဲကျနေပြီဖြစ်ပါတယ်။စံချိန်ချိုးလောက်အောင်နှင်းမုန်တိုင်းကြောက်ဖို့ရှိသလိုရာသီဥတုဆိုးဝမယ်အန္တရာယ်လည်းရှိနေပါတယ်။အခုတောင်ပိုင်းက Tennessee, Kentucky နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေမှာနှင်းမုန်တိုင်းကြောက်စဉ်ရင်တိုက်မှုတွေကြောင့်တေဆုံးရသူက9ဦးရှိနေပြီလို့ AP သတင်းကဖော်ပြပါတယ်။အာနာပိုင်းတွေကတော့အိမ်ထဲကနေအိမ်ပြန်မထွက်ကြဖို့အတွက်ဆော်ဩထားပါတယ်။တောက်ကြံနေနေလယ်ပိုင်းကနေတနင်္လာနေ့အထိကြမယ်အနှင်းတွေဟာ Washington DC မြို့တော်မှာနှစ်ပေလောက်ထိရှိနေတယ်လို့လည်းမိုးလေဝသအကျွမ်းကျင်သူတွေကခန့်မှန်းပါတယ်။လေပြင်းတိုက်ခတ်တဲ့အန်ဒီယန်နဲ့ကန်ယူရန်ဒေသတွေမှာရေကြီးမဲ့အန်ဒီယန်တွေရှိနေတာပါ။မုန်တိုင်းမဝင်ခင်မှာပဲ Washington DC မြို့တော်ဝင်ကတောက်ကြံနေကစပြီးအရေးပေါ်အခြေအနေကိုကြီးညာခဲ့တယ်လို့ကျောင်းတွေကလည်းပိတ်ထားလိုက်ပါတယ်။အစိုးရရုံးတွေဟာလည်းမွန်းလွဲပိုင်းမှာနှစ်တဝက်ပိတ်ပေးကြတာပါ။ Washington DC ကအများပြည်သူတုံးသိမ်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းမလုပ်စဘူး။အာဏာပိုင်တွေကပိတ်ဖို့စီစဉ်ပါတယ်။နိုင်ငံအနှံ့ကလင်းရင်ခီးစင်ပေါင်း 4,500 ကျော်ကိုလည်းဖျက်ခဲ့ရတာပါ။နှင်းမုန်တိုင်းထံကြောင့်လျှက်စင်ပြီးပြတ်တောက်မှုတွေကြုံရနိုင်တယ်လို့ဒေသခံတွေအနေနဲ့လူအပ်တဲ့ဆန်းလိုက်ရိတ်ခါတွေစုဆောင်ထားဖို့လဲအာနာဘန်တွေကတိုက်တွန်းထားပါတယ်။ဝါရှင်တန်နဲ့ကပ်ရက်ရှိတဲ့မေရီလန်းနဲ့ဗာဂျီးနီးယားပြည်နယ်တွေမှာလည်းအရေးပေါ်အခြေအနေတွေကြီးညာခဲ့တယ်လို့ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကတော့မုံတိုင်းအန်ရီယယ်ကိုလူလူအနေနဲ့အလေးအနက်သတိထားဖို့နှိုးဆော်ခဲ့ပါတယ်။မုံတိုင်းတန်ကိုအမေရိကန်ရှေ့ဘက်ခြမ်းကလူပေါင်းသန်းနဲ့ချီပြီးရင်ဆိုင်ရလိမ့်မယ်လို့အမေရိကန်မိုးလေဝသဌာနကခန့်မှန်းထားပါတယ်။